ရခိုင်ပြည်နယ်တွင်စီရေးပဋိပက္ခတွေမှာပါဝင်တက်တက်သူတွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလေးစားလိုက်နာပြီးအရက်သားတွေကိုအသေးချာကာကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ရခိုင်လက်နက်ကိုင်တပ် AA ကလက်နက်ကိုင်တပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းတွေနဲ့အရက်သားတွေကိုဖမ်းဆီးခေါ်ဆောင်ထားတယ်လို့မြန်မာအစိုးရဘက်ကလည်း AA နဲ့ပတ်သက်မှုဆွဲချက်နဲ့အရက်သားတွေကိုဖမ်းဆီးစစ်ဆေးနေတဲ့မှာပဲကုလသမဂ္ဂကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင့်။
ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်တပ် AA နှင့်တပ်မတော်ကြားတိုက်ပွဲတွေအတွင်းအရက်သားတေဆုံးထိခိုက်ဒဏ်ရာရနေပြီးဒေသတွင်ထွက်ပြေးတိမ်းရှောင်နေရသူကလည်းတောင်းနေချီရှိနေပါတယ်။အခုနောက်ပိုင်းမှာတော့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ဘက်ကအရက်သားတွေအစိုးရဝန်ထမ်းတွေကိုဖမ်းဆီးတာတွေရှိပါတယ်။ဒီအခြေအနေတွေအတွက်ပါပဲရခိုင်ပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးနိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။ကုလသမဂ္ဂအကြီးအမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ UN calls on all parties to the conflict to adhere to international humanitarian law.
ဒီကမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့နိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုလိုက်နာဖို့နဲ့အရက်သားတွေကိုအသေးချာကာကွယ်ပေးဖို့နောက်အကူအညီလိုအပ်နေသူတွေထံကိုအချိန်မီတွားရောက်နိုင်ရေးဆောင်ရွက်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်
။ရခိုင်လက်နက်ကိုင်တပ် AA ကအောက်တိုဘာလ26ရက်နေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေထောင်ဝင်တန်းတွေနဲ့အရက်သားစုစုပေါင်း58ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီတည်းကလွတ်လာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်14ဦးထဲမှာလည်း2ဦးရှိနေသေးဆုံးပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကခီးတဲ့တင်ကားပေါ်ကနေဖမ်းခေါ်သွားတဲ့မိစ္ဆာတပ်ဖွဲ့ဝင်တွေနဲ့အရက်သား32ဦးတည်းကအရက်သား12ဦးပြန်လွတ်လာပါတယ်။ဒါပြင်ချင်းပြည်နယ်အစိုးရတာဝန်ရှိသူတွေကလည်းပလောဖာမြို့နယ်တွင်ကလူတချို့ပျောက်ဆုံးနေတာဟာ AA ကဖမ်းခေါ်သွားတာလို့စွပ်စွဲထားပြီး AA ဘက်ကတော့ညင်ပါတယ်။တချိန်ကမှပဲရခိုင်ပြည်နယ်တွင်မှာ AA လက်နက်ကိုင်တပ်နဲ့ဆက်ဆက်မှုတန်တရားနဲ့အစိုးရကဖမ်းဆီးစစ်ဆေးနေသူဒါဇင်းနဲ့ချီရှိနေပြီးစစ်ဆေးခံရမှုအတွင်တည်ဆုံတာတွေလည်းရှိပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်တည်ဆုံဒဏ်ရာရသူတွေရှိပေမဲ့ဘဒုလက်ချက်ဆိုတာရှင်းရှင်းလင်းလင်းဝန်ခံတာမရှိဘဲတစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြတာပါ။ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကပြောပါတယ
် Insecurity and access restrictions across much of Rakhine State are impeding humanitarian organizations to assess and respond to the needs of affected people.
ရခိုင်ပြည်နယ်အတွင်းဒေသအများပြားမှာလုံခြုံမှုနဲ့ကန့်သက်တာမျိုးချက်တွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွက်ဒေသတွင်းဝင်ရောက်ခွင့်နဲ့ထိခိုက်တက်ရောက်ရသူတွေအတွက်လိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်ရေးလိုကိုနှောင့်နှေးစေပါတယ်မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေတဲ့လူပေါင်းတန်းလောက်ကိုထောက်ပံ့ရင်းဒီနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ကံတော်ရေးအစီအစဉ်အတွက်ဒေါ်လာ214.4 သိန်းရရှိဖို့ကြိုးစားနေပါတယ်။ဒီအစီအစဉ်အတွက်အခုချိန်ထိရာသားရမုံငွေရဲ့ 98.5 ကျပ်တော့ရရှိထားပါပြီ
။မွတ်စလင်ရိုဟင်ဂျာတပင်းကျော်ဟာဒုက္ခသည်စခန်းတွေမှာအခုအချိန်ထိခိုးလုံနေကြရဆဲဖြစ်ပါတယ်။ဒီအချိန်တွင်မှာပဲအခုတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်အတွင်းလူပေါင်း32,000နေရက်ကနေတင်းဆောင်ထွက်ပြေးနေကြရပါတယ်။အစိုးရဘက်ကရိုဟင်ဂျာအသုံးလုံးကိုအတိအမှန်မပြုနိုင်ငံသားဖြစ်ခွင့်အာမခံချက်ကလည်းမရေရာတာကြောင့်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာတွေဌာနေပြင်းကြီးမရေရာတဲ့အခြေအနေကအခုပြည်နယ်တွင်းတိုက်ပွဲတွေကြောင့်ထပ်ပြီးတရမှုဖြစ်စေပါတယ်။အင်းအင်းနဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အခြေအနေပူပီဆိုရာတွားစီနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတန်ရှာနာဘာဒနာကပြောဆိုထားတယ်လို့ပဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ယန်ဟီလီကတော့လက်ရှိရခိုင်မှာဖြစ်နေတဲ့စီရေပြိပခတွေကစစ်ရာဇဝမှုမြောက်နိုင်တယ်လို့သတိပေးထားပါတယ်ရှင်